ဥမိုင်းဖုန်းကျော်ခင်ဗျာဒီ UBWC ဘက်ကပေါ့လေဆွေးနွေးဖို့ဖိတ်ကြားထားတာကိုလက်မခံဘူးဆိုပြီးတော့ MNDA DNLA နဲ့ AA တို့ကနေပြီးတော့ပူးတွဲကြေညာချက်ထုတ်ပြန်ထားတာတွေ့ရပါတယ်ဗျာရှစ်ဆက်ငင်းငယ်ရေးဖြစ်စဉ်ကိုဘလို့ပုံစံမျိုးနဲ့တွားကျင်တာပါပါလဲဗျာ
အဲyou know NDC ကောင်းဆောင်တချို့ပေါ့နော်ဦးလာမောင်ရွှေလေးကိုညိုမြင့်တို့ဘိုးချုပ်ဒီဟောင်းဖြစ်သောဦးလူသားကျွန်တော်တို့အလုပ်တဘောတွေ့ချင်နေဆိုတာကိုအချင်းကလာပါတယ်ကျွန်တော်တို့ကိုအလုပ်တဘောတွေ့ခုအဓိကဘာကိစ္စတွေဖြစ်နေလဲဒီကိစ္စတွေဖြစ်နေဆိုတဲ့အပေါ်မှာကျွန်တော်တို့သုံးသပ်ပြီးတော့မှဒီကနေ့အချင်းနေနိုင်ငံအချင်းကြီးကကျွန်တော်တို့ကလက်ရှိအချင်းကြီးကကျွန်တော်မတွေ့နိုင်သေးဘူးလို့ကျွန်တော်တို့ပြောတာပါအခုဟာကဘယ်လိုအနေထားဘယ်လိုပုံစံနဲ့ဘယ်လိုကူစားပြုမှုနဲ့ကျွန်တော်အလုပ်တဘောပြည့်မယ်ဆိုတာစဉ်းစားကြရတဲ့အများရှိလို့ကျွန်တော်ကမပြည့်နိုင်သေးဘူးဆိုတဲ့ဟာချင်းထုတ်ပြန်ရှင်းဖြစ်ပါတယ်
အဲ့တော့ဗျာအခုအစိုးရအသစ်ကလည်းဒီငင်းကြေးကိစ္စတွေအတွက်ကိုစာပြိုးနေပြီးတော့လည်းသိရတယ်ပေါ့ဗျာအစိုးရအသစ်ဘက်ကကမ်းလှမ်းလာမယ်ဆိုလို့ရှိရင်ရောဘယ်လိုသဘောမျိုးများရှိမလဲဗျာ
အစိုးရအသစ်ကကမ်းလှမ်းလာမယ်ဆိုရင်ကျွန်တော်တို့တဖွဲ့ချင်းစီအနေဖြင့်ရောအားလုံးအစုဖွဲ့နေရောအမြဲတမ်းကျွန်တော်တို့ကြိုးစားနေမယ်လက်တွဲပူးပေါင်းဆောင်နေဆိုတာကျွန်တော်တို့သဘောထားထုတ်ပြန်ချက်ထုတ်ထားပြီးသားပါမြန်မာတပ်မတော်ဘက်ကလည်းဗိုလ်ချုပ်မင်းအောင်လှိုင်ဦးတိုင်ကတကယ့်တောင်းပန်ပေးထားတဲ့ကုသလေကဒီအခုဖြစ်နေတဲ့တိုက်ပွဲတွေကိစ္စအတွက်ဒီနိုင်ငံနဲ့ဆောင်ရွက်ကြမယ်ဆိုရင်လည်းကျွန်တော်တို့အဖွဲ့အစည်းနဲ့ရင်းချင်းရဲ့အတွက်ကောင်းမွန်တဲ့လက္ခဏာပဲကျွန်တော်ဘာမှငြင်းတက်စရာမရှိဘူးကျွန်တော်လက်ခံဆုံးတွေ့ရမယ်ကျွန်တော်ပေါ်လာရှိပါတယ
်ဒီ UBWC ကတော့ဒါအရင်အစိုးရအဖွဲ့ကဖွဲ့ထားတဲ့အဖွဲ့ပေါ့လေသူကအဖွဲ့အဟောင်းဆိုတော့ဒီငင်းချင်းဖြစ်စင်မှာသူကဆက်လက်ပြီးတော့ပါဝင်လာနိုင်မယ့်အလားအလာမျိုးရှိလို့လားသူကဘယ်လိုပုံစံမျိုးနဲ့ဖိတ်ကြားလို့လဲဗျ
အဲ့ဒါလည်းကျွန်တော်တို့လောဆယ်တော့ဆောင်ကြည့်ရတဲ့အနေအထားပဲရှိပါတယ်။အဲ့ဒါကလည်းအခု NLD အစိုးရကအရင်တော့ကဆောင်ရွက်ခဲ့တဲ့မြင်းချင်းကြီးကိုလည်းဒီ UBWC ကိုဘယ်လောက်ထိပြန်ပြီးတော့မှလက်တွဲဆောင်ရွက်မလဲ။တောင်းဆန်းစုကြီးကပြောထားပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်ကကောင်းတဲ့ဟာတို့ယူမယ်၊ကျန်တဲ့ဟာတွေတော့ပြုပြင်ပြီးဆောင်ရွက်ပါမယ်ဆိုတော့လောဆယ်အချိန်ကြီးတော့ဒီလက်ရှိအစိုးရကဒီပါလေးလုံးမဲ့ကျွန်တော်တို့မပြီးသေးပါဘူး။
အကယ်၍များ NLD အစိုးရအသစ်ပေါ့လေဒေါန်ဆန်းစုကြည်ကအရင်တုန်းကငင်းငယ်ဖြစ်စင်မှာပါဝင်ခဲ့ဘူးတဲ့သူတွေကိုပဲဆက်လက်ပြီးတော့တာဝန်ပေးအပ်မယ်ဆိုလို့ရှိရင်ရောဦးမိုင်းဖုန်းကျော်တို့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းသုံးဘွဲ့ပေါ့လေဘယ်လိုသဘောထားမျိုးရှိနိုင်မလဲဗ
ျပက်လာတဲ့အစိုးရအသစ်ကအချိန်အရွယ်ကိုတိကျသုံးသပ်ပြီးမှဒီလိုဆောင်ရွက်ရတာမျိုးဖြစ်မှာပါ။ပြည်သူလူထုကိုအတန်းကိုနားထောင်ပြီးပြည်သူလူထုရဲ့လူလားအချက်ကိုစဉ်းစားပြီးမှတာဝန်ပေးတဲ့ဟာမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့ငြင်းချင်းတည်ဆောက်မယ်ဆိုရင်ဒါကတော့စကားပြောရမှာပဲ၊တွေ့ဆုံရမှာပဲ။အဓိကကတော့ဒီအခုအစိုးရတဲ့ရဲ့ movie policy ကြီးလမ်းညွှန်ချက်တွေဆောင်ရွက်ချက်တွေဖြစ်ဖို့လိုပါတယ်
။ဦးမိုင်းဖုန်းကျော်ရေးကုလို့ပြကြပြလာကျေးဇူးများနေပါတယ်ဗျာ
။ကျေးဇူးပါတယ်ခင်ဗျာ။